အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲတရုတ်နိုင်ငံသားမန်ဟောင်ဝေဟာတရုတ်နိုင်ငံခီးစဉ်တွင်ပျောက်ဆုံးသွားပြီးတော့ဒီဖြစ်ရပ်ကိုတရုတ်နဲ့ပြင်သစ်ပူးတွဲစုံလွှမ်းစစ်ဆေးနေတယ်လို့အင်တာပိုကပြောပါတယ်။မန်ဟောင်ဝေပျောက်ဆုံးနေတဲ့ပေါ်နောက်ထပ်မှတ်ချက်ပေးပြောဆိုဖို့မရှိသေးဘူးလို့တောက်ကြံနေထုတ်ပြန်ချက်တစ်ခုမှာအင်တာပိုကပြောထားပါတယ်။မန်ဟောင်ဝေဟာ၄နှစ်သက်တမ်းရှိတဲ့အင်တာပိုအကြီးအကဲနေရာအတွက်2016ခုနှစ်နိုဝင်ဘာလကရွေးချယ်ခံတာခံရတာပါ။အင်တာပိုအဖွဲ့အစည်းဆိုင်ရာပြင်သစ်နိုင်ငံလီယွန်းမြို့မှာနေထိုင်တဲ့မန်ရဲ့ဇနီးဖြစ်သူကပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းမှာသူခင်ပွန်းတရုတ်နိုင်ငံကိုခီးထွက်သွားပြီးခဲ့ကြဆိုရင်ဘာဆက်သွဲမှမရတော့ဘူးဆိုပြီးပြင်သစ်ရဲတပ်ဖွဲ့ကိုမကြသေးခင်ကပဲကြောင်းကြတာပါတရုတ်နိုင်ငံလူထုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးဟောင်းအသက်64နှစ်အရွယ်မန်းဟာအင်တာပိုအကြီးအကဲဖြစ်ရွေးချယ်ခံရတဲ့ပထမဆုံးတရုတ်နိုင်ငံသားဖြစ်ပါတယ်မန်းဟာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာနဲ့ရဲလုံခြုံရေးဆိုင်ရာတို့မှနှစ်40နီးပါးအတွေ့အကြုံရှိထားသူဖြစ်တယ်လို့အင်တာပို website မှာတင်ထားတဲ့မန်းရဲ့ကိုယ်ရေးအချက်မှာဖော်ပြထားပါတယ်